This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယိုအန်ယူဂျီသောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆရာနာရှင်ဘီတို့မှကင်းဝေးပြီးကိုစိတ်နှပါဘီကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်မင်္ဂလာမနက်ခင်းပါခင်ဗျာအခုချိန်ကစပြီးရေဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ19ရက်နေ့မနက်ပိုင်း Radio NUG စီကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ဖေကုံရှိဘန်ကောက်စစ်ဆောင်စခန်းထက်မှန်ပုံကျဲခံရတဲ့တရင်ကိုတင်ပြပေးပါမယ်ကင်းနီပြည်နယ်ဖေကုံမြို့နယ်ရီမြင့်ကျေးရွာအုပ်စုလက်ဤကျေးရွာအနီးမှာရှိတဲ့ဘန်ကောက်စစ်ဆောင်စခန်းကိုစစ်ကောင်စီတပ်ကတိုက်လေရင်ဖြစ်ထက်မှန်ပုံကျဲတိုက်ခိုက်ခဲ့တယ်လို့1007 Mobile PDF 2ကသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာ28ရက်နေ့နေ့လယ်7နာရီခွဲအချိန်မှာ၎င်းစစ်ဆောင်စခန်းကိုတိုက်လေရင်နှစ်စီးဖြင့်ပေါင900ဘုံတစ်ချိန်ပေါင200ဘုံ5လုံးကို3ချိန်လာရောက်ကျဲချခဲ့တာလို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်စစ်ဘေးရှောင်ပြည်သူတို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့တဲနေအိမ်ဘာသာရေးဖျားချောင်းစပယ်ကြီးများထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်အဆိုပါစစ်ဆောင်စခန်းဟာပြီးခဲ့တဲ့စက်တင်ဘာလ5ရက်နေ့ကလည်းဘုံကျဲတိုက်ခိုက်ခံခဲ့ရတာကြောင့်ကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်10ဦးနေပါတည်ဆုံခဲ့ရပါတယ်အဲ့ဒီနောက်ပိုင်းမှာစစ်ဆောင်အများစုကတခြားနေရာကိုပြောင်းရွှေ့ခဲ့ကြရပြီးတော့ရွှေ့ပြောင်းရန်အခက်အခဲရှိနေတဲ့စစ်ဆောင်ပြည်သူတို့ကြံရှိနေသေးတာဖြစ်ပါတယ်ခင်ဗျာဆလဘီကံဘလူမှာစစ်ကောင်စီရဲ့ဘုံတိချတိုက်ခိုက်မှုကြောင့်တန်ကားတပါအပါအဝင်၄ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းကံဘလူခရိုင်ရွှေဘူမြစ်ကြီးနားဖြူဟာလမ်းပိုင်းတနေရာမှာစစ်ကောင်စီတပ်ကဒရုန်းဖြင့်ဘုံတိချတိုက်ခိုက်ခဲ့တာကြောင့်တန်ကားတပါအပါအဝင်၄ဦးသေဆုံးပြီးတော့10ဦးဒဏ်ရာရခဲ့တယ်လို့ကျုံးလကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့ထံကသိရပါတယ်။နိုဝင်ဘာလ18ရက်နေ့မနက်9နာရီခွဲကမှဇီးကုန်းတကြားဆက်အထိုင်ချစစ်ကောင်စီနဲ့ပြူစောတီပူပေါင်းတပ်က81ဘုံဒီ3လုံးကျဲချခဲ့ပြီးတော့8နာရီမိနစ်20ခန့်မှာလေနောက်ထပ်ဘုံဒီ2လုံးထပ်မံကျဲချခဲ့ပါတယ်အဆိုပါဒရုန်းဘုံဒီ2လုံးဟာခရီးသည်တင်ရင်တစည်းရဲ့ဘေးမှာကြားရောက်ပေါက်ကွဲခဲ့ပြီးတော့ရင်ပေါ်ပါလာတဲ့တန်ကားတစ်ပါးနဲ့အမျိုးသား2ဦးအမျိုးသမီး2ဦးတို့ထိမှန်သိဆုံးခဲ့တယ်လို့သိရပါတယ်ဒါပြင်ပြည်သူ10ဦးလေးထပ်မံထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့ကားနှစ်စီးပျက်စီးခဲ့ပါသေးတယ်။အလားတူနိုဝင်ဘာလ16ရက်နေ့နဲ့18ရက်နေ့ကလည်းကံဘလူမြို့နယ်အလေခုံရွာကျုံးလာမြို့နယ်ရွာကုန်းကြီးနယ်လိတ်စင်းတောင်ရွာတို့ကိုစစ်ကောင်စီကအကြောင်းမဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာပြည်သူတို့သိဆုံးခဲ့ရပါတယ်ခင်ဗျာ။ဆလဘီချောင်းဦးမြို့မှာစစ်ကောင်စီကင်းစခန်းကိုနှစ်ကြိမ်တိုက်ခိုက်ခဲ့ရာစစ်သား4ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာခရိုင်ချောင်းဦးမြို့အရှိဘက်ချောင်းဦးမြင်းမူကားလမ်းမပေါ်ကတန်လွင်မြန်မာစီဆိုင်အနီးရှိစစ်ကောင်စီကင်းစခန်းကိုနှစ်ကြိမ်တိုက်ခိုက်ခဲ့တယ်လို့လျှက်စီးတက်ခွဲမုံရွာခရိုင်အမှတ်7တရင်တက်ခွဲ3မှာထုတ်ပြန်ထားပါတယ်။နိုဝင်ဘာလ18ရက်နေ့မနက်7နာရီခန့်မှာခရီးသွားပြည်သူများကိုစက်ကြီးကောက်နေတဲ့အဆိုပါကင်းစခန်းကိုလျှက်စီးတက်ခွဲမုံရွာခရိုင်အမှတ်7တရင်တက်ခွဲ3ရင်းနဂါပြည်သူ့ကာကွယ်ရေးအဖွဲ့မီးတောက်ခွဲမုံရွာခရိုင်အမှတ်7တရင်တက်ခွဲ4နဲ့မုံရွာခရိုင်အမှတ်15တရင်တို့ကပူးပေါင်းတိုက်ခိုက်ခဲ့တာပါပထမတိုက်ခိုက်မှုအနေနဲ့မိုင်းကျွမ်းကျင်ရဲဘော်များကအသင့်စီမံထားတဲ့မိုင်းခွင်အနီးရောက်လာတဲ့စစ်ကောင်စီတပ်သား4ဦးကိုမိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီတပ်သားများထိခိုက်ကြဆုံးမှုရှိခဲ့တယ်လို့ဆိုပါတယ်မိုင်းဆွဲခံရတာကြောင့်ရုတ်ရုတ်တဲတဲဖြစ်နေတဲ့စစ်ကောင်စီတပ်သားများကိုအသင့်နေရာယူထားတဲ့ရဲဘော် ဖို့များကစနိုက်ပါဖြင့်ပြစ်ခတ်ခဲ့ပြီးတော့40မမဖြင့်တစ်ချိန်ပြစ်ခတ်ကပြန်လည်ဆုတ်ခွာခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား4ဦးသေဆုံးပြီးတော့တအူအပြင်းထန်ဒဏ်ရာရခဲ့ကြောင်းနိုဝင်ဘာလ18ရက်နေ့မှာအတည်ပြုနိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။ဆလပီမြောင်လန်းခွေးမှာမိုင်းရှင်းလေးရေလုတ်တဲ့စစ်အုပ်စုအားမိုင်းဆွေတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ18ရက်နေ့မနက် 6:58 မိနစ်မှာစကိုင်းတိုင်းမြင်းမှုမြို့နယ်မြောင်လန်းခွေးအလကပအရှိတ်မှာရှိတဲ့ကိုကူတန်းမှာမိုင်းရှင်းလေးရေလုတ်ဆောင်နေတဲ့အာနာသိန်းစစ်အုပ်စုအားမိုင်းဆွေတိုက်ခိုက်ခဲ့ကြောင်း BLDF တပ်ခွေအညာမိုင်းတပ်ဖွဲ့မှတရင်ထုတ်ပြန်ထားပါရီ။အဆိုပါတိုက်ခိုက်မှုမှာတပ်ပွင့်ဘူတအူတီဆုံးပြီးတော့ထိခိုက်သူများရှိခဲ့တယ်လို့သိရပါတယ်။ရင်းစစ်စင်ကြီးအား BLDF တပ်ခွဲအညာမိုင်းစာမဏီတပ်ဖွဲ့နဲ့တောင်းပရင်တို့မှပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါရယ်ခင်ဗျာ။ဆလဘီတင်းငားရယူပြီးတော့ဖန်ထားတဲ့အုပ်ချုပ်ရေးမှုကိုလွတ်ပေးခဲ့တာမဟုတ်ဘူးလို့ပလော PDF ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ဖန်စီထားတဲ့နန်းတောင်ကြီးရွာအုပ်ချုပ်ရေးမှုဟောင်းကိုငွေကြေးတင်းငားရယူပြီးပြန်လွတ်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုပြည်သူ့ကွယ်တက်မတော့မြိတ်ခရံအမှတ်1တက်ရင်ပလော PDF ကရင်းဆိုလိုက်တာပါ။စက်တင်ဘာလကစစ်ကောင်စီတပ်နဲ့ဖြစ်ပွားခဲ့တဲ့ရှစ်ပုံကျေးရွာအုပ်စုတိုက်ပွဲများအတွင်နန်းတောင်ကျေးရွာအုပ်ချုပ်ရေးမှူးဟောင်းဦးတင်ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပြီးတော့ဥပဒေချိုးဖောက်မှုများမတွေ့ရတဲ့အတွက်ကြောင့်ပြန်လွတ်ပေးခဲ့တာလို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဆိုရှယ်မီဒီယာပေါ်မှာပြန့်နှံ့နေသလိုမြိတ်ခရံအမှတ်1တပ်ရင်းရဲ့ယာယီတပ်ရင်းမှူးရဲဘော်ပြောင်းအောင်မှငွေကျပ်3,500လက်ခံကပြန်လွတ်ပေးခဲ့တယ်ဆိုတဲ့ရေးသားဖော်ပြချက်များကမှန်ကန်မှုမရှိပေတက်တည်အထောက်အထားမပြနိုင်တဲ့တစ်ဖက်သက်ဆွဆွဲချက်များသာဖြစ်တယ်လို့လည်းဆိုပါတယ်။မြေခိုင်ရအမှတ်1တက်ရင်အနေဖြင့်အပြုသဘောဆောင်တဲ့ဝေဖန်အကြံပြုမှုများကိုအမြဲကြိုဆိုနေပြီးတော့ယခုကောလာဟလနဲ့ပတ်သက်ပြီးတော့လည်းခိုင်လုံတဲ့တက်တည်အထောက်အထားရှိပါကအချိန်မရွေးလာရောက်ဆွတွေ့နိုင်တယ်လို့အတည်ပြုထားပါတယ်ခင်ဗျာ။ဆလဘီအထမတက်သားတဲ့စုဆောင်ခံထားရသူ6ဦးဒေါနာတယင်ထံအလင်းဝင်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စေကောင်စီကအထမစုဆောင်ထားတဲ့စစ်မှုထံတင်နန်းစင်တက်သားတဲ့6ဦးဒေါနာတယင်ထံအလင်းဝင်လာတယ်လို့နိုဝင်ဘာလ18ရက်နေ့မှာဒေါနာတယင်ကထုတ်ပြန်ထားပါတယ်။၎င်းတက်သားတဲ့6ဦးဟာတောင်ပိုင်းတိုင်းစစ်ဒေသကွယ်အမှတ်3ဘျူဟာ33ဒေါနာတယင်နယ်မြေတွေကိုဆက်သွယ်ပြီးအလင်းဝင်ရောက်လာတာပါ။၎င်းတို့နဲ့အတူ MA1 တနက်တလက်ကြီးပေါက်3ပေါက်ကပ္ပါစ 5.56G 160,000ကိုယူဆောင်လာခဲ့တယ်လို့သိရပါတယ်။အဆိုပါအလင်းဝင်တက်သားများထဲမှခလာရ293မှာပြည်သူစစ်မှုထမ်းတင်တဲ့အပတ်စဉ်1တင်တန်းစဉ်3ဦးအပတ်စဉ်2တင်တန်းစဉ်2ဦးနဲ့ရေတပ်မှတက်သားတဦးတို့ပါဝင်တာကိုတွေ့ရပါတယ်။အကြံပေးစစ်တပ်ရဲ့အထမတက်သားတွေစုဆောင်ခံရသူများဟာယခုအချိန်မှာရှေ့တန်းနေမီများမှာစတင်တောင်းဝန်ထမ်းဆောင်နေကြရတာကိုတွေ့နေရပြီးတော့ပြည်သူ့ဘက်မှရည်တည်ပူးပေါင်းလိုပါကနီးစပ်ရာတော်လှန်ရေးတပ်များထံချိတ်ဆက်အလင်းဝင်နိုင်ကြောင်းအတိအပြီးတိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီရခိုင်တိုက်ပွဲတနှစ်တာကာလအတွင်းစစ်ကောင်စီနဲ့လက်အောက်ခံအဖွဲ့အစည်းများကြောင့်ရတပြည်သူ900ကျော်သေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။2023ခုနှစ်နိုဝင်ဘာလ23ရက်နေ့မှ2024ခုနှစ်နိုဝင်ဘာလ23ရက်နေ့အထိတကြောပြန်တိုက်ပွဲတနှစ်တာကာလအတွင်းရခိုင်ပြည်နယ်နဲ့ပလောဝဒေသမှာအကြမ်းဖက်စစ်ကောင်စီနဲ့၎င်းတို့လက်အောက်ခံအဖွဲ့အစည်းများရဲ့တပ်ဖြတ်မှုကြောင့်အရတပြည်သူ935ဦးသေဆုံးခဲ့ရတယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ HDCO ကနိုဝင်ဘာလ18ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။အမျိုးသား918ဦးနဲ့အမျိုးသမီး218ဦးသေဆုံးခဲ့ပြီးတော့ယင်းအထက်မှာအသက်18နှစ်အောက်ကလေး132ဦးပါဝင်ကအစ္စလာမ်ရဲ့အစွန်ရောက်စစ်သွေးကြွလက်နက်ကိုင်အဖွဲ့များ ARSC RSO ARA အဖွဲ့တို့ကြောင့်22ဦးသေဆုံးခဲ့တယ်လို့သိရပါတယ်။အလားတူရခိုင်မှာအရသာပြည်သူ1569ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။သေဆုံးဒဏ်ရာရသွားသူများဟာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုလက်နက်ကြီးပစ်ခတ်မှုစစ်ကောင်စီနဲ့၎င်းရဲ့လက်အောက်ခံအဖွဲ့စည်းတို့ရဲ့စစ်ကြောင်းထိုးတပ်ဖြတ်မှုစစ်ကြံလက်နက်နဲ့မြေမြုံပိုင်းပောက်ကွဲမှုတို့ကြောင့်ဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီရန်မင်းစစ်သွေးနဲ့ကားရှဲတို့ကပြပူထားတာဖြစ်ပါရယ်ခင်ဗျာ။စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပြီးတော့မှာဖြစ်ပါရယ်ခင်ဗျာ
။မင်္ဂလာပါသောတာရှင်များရှင်အခုချိန်ကစပြီး Radio NUG ရဲ့မနခင်ပြည်တွင်သတင်းများကိုတင်ပြပေးပါမယ်။ကျွန်မကတော့နှွေးမိုင်းဖြစ်ပါရရှင်။ပြည်တော်စုဝင်ကြီးချုပ်နဲ့မန္တလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီတို့တွေ့ဆုံတဲ့သတင်းကိုပထမဆုံးတင်ပြပေးသွားပါမယ်။ပ ပြည်တော်စုဝင်ကြီးချုပ်နဲ့မန္တလေးဒေသကြားကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနဲ့မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီတို့မန္တလေးဒေသကြားကာလနိုင်ငံရေးအစီအမံမူကြမ်းရေးဆွဲရေးလုပ်ငန်းစဉ်နဲ့လက်ရှိဆောင်ရွက်နေမှုများကိုနိုဝင်ဘာ18ရက်အွန်လိုင်းကတဆင့်တွေ့ဆုံမျှဝေဆွေးနွေးခဲ့ကြလို့သတင်းရရှိပါရယ်။အစည်းအဝေးမှာမန္တလေးလုပ်ငန်းကော်မတီနေဖြင့်မန္တလေးဒေသကြားကာလနိုင်ငံရေးအစီအမံမူကြမ်းရေးဆွဲရေးလုပ်ငန်းစဉ်နဲ့လက်ရှိဆောင်ရွက်နေမှုများကိုဆွေးနွေးခဲ့ကြပါရယ်။ပြည်တော်စုဝင်ကြီးချုပ်နဲ့ဝင်ကြီးချုပ်ရုံးအဖွဲ့ဝင်များကလည်းလုပ်ငန်းဆောင်ရွက်မှုများမျှဝေခြင်းမန္တလေးလုပ်ငန်းကော်မတီနဲ့ဆွေးနွေးမေးမြန်းမှုများပေါ်ပြန်လည်ဖြေကြားခြင်းနဲ့ဖြည့်ဆွက်အကြံပြုချက်များပြောကြားခြင်းတို့ဆောင်ရွက်ခဲ့ကြလို့သိရပါတယ်။တွေ့ဆုံပွဲမှာပြည်ထောင်စုဝင်ကြီးချုပ်မန်းဝင်းခိုင်တန်းနဲ့တူဝင်ကြီးချုပ်ရုံးအတွင်းဝင်ဝင်ကြီးချုပ်ရုံးပြောရေးဆိုခွင့်ရှိသူဝင်ကြီးချုပ်ရုံးအဖွဲ့ဝင်များပါဝင်တက်ရောက်ကြပြီးမန္တလေးလုပ်ငန်းကော်မတီမှကော်မတီဝင်များတက်ရောက်ကြတယ်လို့သိရရှိပါတယ်ရှင်။ဆလပီအကျန်းဖက်စစ်ကောင်စီရဲ့လေရင်ပြစ်မှတ်တွေဟာတရုတ်ဘုံကျောင်းခရီးရန်ဖျားရှိခိုးကျောင်းတွေဖြစ်လာတာခက်စိတ်စိတ်တွေ့လာရတယ်လို့ဝင်ကြီးဒေါက်တာတူခေါင်ဆိုတဲ့သတင်းကိုတင်ပြပါမယ်။အကျန်းဖက်စစ်ကောင်စီရဲ့လေရင်ပြစ်မှတ်တွေဟာတရုတ်ဘုံကျောင်းခရီးရန်ဖျားရှိခိုးကျောင်းတွေဖြစ်လာတာခက်စိတ်စိတ်တွေ့လာရတယ်လို့တယံဇာရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒေါက်တာတူခေါင်ကနိုဝင်ဘာလ18ရက်နေ့မှာဆိုရှယ်မီဒီယာကတဆင့်ဆိုပါတယ်အမျိုးဘာသာတာသနာစောင့်ရှောက်တယ်ဆိုတာမူအားဖြင့်ကောင်းတဲ့အရာပါဒါပေမဲ့လူမျိုးခြားဘာသာခြားတွေကိုတိုက်ခိုက်တယ်ဆိုတာအမျိုးဘာသာတာသနာစောင့်ရှောက်ခြင်းမဟုတ်ပါဘူးဒါဟာမရင်ကျေးသေးတဲ့လူပောင်တစ်ခုရဲ့သွင်ပြင်လက္ခဏာတစ်ခုဖြစ်ပါတယ်ခုနောက်ပိုင်းလင်းပြစ်မှတ်တွေဟာတရုတ်ပုံကြောင်ခရီးရန်ဖျားရှိခိုးကြောင်တွေဖြစ်လာတာခက်စိတ်စိတ်တွေ့လာရပါတယ် From uniformity to unity in diversity ဖက်ဖြစ်သွားဖို့အခုတော်လှန်ရေးဟာကျွဲကူးရေပါတော်လှန်ပြရမယ့်ကိစ္စတစ်ခုဖြစ်လာတယ်လို့မြင်ပါတယ်လို့ဝင်းကြီးကဆိုပါတယ်။အချမ်းဖက်စစ်ကောင်စီဟာချင်းပြင်းနယ်နဲ့ကချင်ပြင်းနယ်ရှိခရီးရန်ဖျားကျောင်းများကိုလည်းလေးကျောင်းကနေတိုက်ခိုက်ခဲ့ပါတယ်ရှင်။မြန်မာနိုင်ငံဟာရင်ဘတ်တွေကြဲကြဲဖွင့်ပြီးနှလုံးသားလှလှနားလည်မှုနဲ့တိဆောက်ဖို့စူးစမ်းနေကြသူတွေများလာရင်ကျင်းတယ်လွတ်မြောက်တိုးတက်မယ်လို့ဝင်းကြီးဦးထင်လင်းအောင်ပြောတဲ့သတင်းကိုဆက်လက်တင်ပြပါမယ်။ဒေါက်တာဇော်မြင့်မောင်ကွေလွန်ချင်းတလပြင်းနဲ့ဆက်လင်းပြီးနိုမာလာ18ရက်နေ့ကဆိုရှယ်မီဒီယာမှာဆက်တွေ့ရင်းသတင်းအချက်အလက်နဲ့နှီးပညာဝင်ကြီးဌာနပြည်အောင်စုဝင်ကြီးဦးထင်လင်းအောင်ကအခုလိုပြောကြားလိုက်ပါတယ်။ဒီကနေ့ရွှေမားမြို့ကအာဇာနီလို့တင်စားကြတဲ့ဒေါက်တာဇော်မြင့်မောင်ကွေလွန်ချင်းတလပြည့်ကိုတက်ရောက်ဖြစ်ခဲ့ပါတယ်။ကျွန်တော်တို့နိုင်ငံရဲ့တော်လှန်ရေးခရီးရှင်မှာအသက်သွေးချွေးတွေဘဝတွေပေးဆက်ခဲ့ကြရတဲ့အာဇာနီတွေများခဲ့ပြီးသူတို့ရဲ့ပေးဆက်အနစ်နာခံမှုတွေကိုအတိမတ်ပြုရင်းတော်လှန်ရေးသမားနိုင်ငံရေးသမားတွေရဲ့မိသားစုဝင်တွေရဲ့အနစ်နာခံရမှုတွေပေးဆက်ရမှုတွေဟာလည်းအတိမတ်ပြုကြရမှာပဲဖြစ်ပါတယ်။နှစ်ပေါင်း80ကျော်ဆွေးစင်မျိုးဆက်တိုက်ပွဲဝင်နေကြတဲ့တိုင်းသားမိသားစုဝင်တွေရဲ့ဘဝတွေကိုလည်းတွေးမိမြင်မိရင်းကိုချင်းစာမိရတဲ့တခါတရံကိုကြောင့်မိသားစုကိုပါရိုက်ခတ်ခံရတာတွေဟာနာကျင်စရာဒီနိုင်ငံဟာရင်ဘတ်တွေကြဲကြဲဖွင့်ပြီးနှလုံးသားလှလှနဲ့နားလည်မှုနဲ့တိဆောက်ဖို့စူးစမ်းနေကြသူတွေများလာရင်ကျင်းတည်လွတ်မြောက်ပြီးတိုးတက်မှာအမှန်ပဲလို့ပြောကြားထားပါတယ်ရှင်။ဆလပီနှစ်ရက်တွင်ထိုင်းတွင်မြန်မာ26ဦးဖမ်းဆီးခံရတဲ့သတင်းကိုတင်ပြပါမယ်။နိုမာလာ16ရက်နဲ့18ရက်နှစ်ရက်တွင်ထိုင်းနိုင်ငံတွင်တရားမဝင်နှိဆက်ဖျက်ချော်ဝင်ရောက်လာတဲ့မြန်မာ26ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးထားတယ်လို့ထိုင်းသတင်းများကသိရပါတယ်။နိုမာလာ18ရက်နေ့မှာမလေးရှားနိုင်ငံထိသွားဖို့အတွက်ထိုင်းနိုင်ငံထဲတရားမဝင်နှိဆက်ဖျက်ချော်ဝင်ရောက်လာသူအမျိုးသား12ဦးအမျိုးသမီး4ဦးနဲ့ကလေး2ဦးစုစုပေါင်း18ဦးဖမ်းဆီးခံလိုက်ရတယ်လို့ထိုင်းနိုင်ငံအခြေစိုက်မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီ JACBA ဥက္ကဋ္ဌဦးမိုးချိုက RFA ကိုပြောထားပါတယ်။နိုမာလာ16ရက်နေ့ကလည်းထိုင်းမြန်မာချစ်ကြည်တရားကနေမဲဆောက်မြို့ကိုလာတဲ့18ဘေးကားအောက်ပိုင်းမှာမြန်မာ10ဦးပုံခိုလိုက်ပါလာစဉ်ထိုင်းအာဏာပိုင်တွေကစစ်ဆေးတွေ့ရှိရာကြောင့်ဖမ်းဆီးခံလိုက်ရတယ်လို့သိရပါတယ်။ဖမ်းဆီးခံရသူတွေဟာထိုင်းလူဝမှုကြီးကြပ်ရေးဥပဒေအရအရေးယူခံရမှာဖြစ်ပြီးအစုလိုက်ပြုံးလိုက်ဖမ်းမိတဲ့သူတွေကိုတော့လူကုန်ကူးမှုနဲ့အရေးယူခံရနိုင်တယ်လို့သိရပါတယ်ရှင်။အမရပူရာမြို့နယ်ဒန်ဂိုစီဆိုင်ငွေကျပ်72သိန်းကျော်ဓမြတိုက်ခံရတဲ့တဲ့တွင်နောက်ထပ်တင်ပြပါမယ်။နိုမာလာ18ရက်နေ့နေ့လယ်တွင်အမရပူရာမြို့နယ်မုတ်ပလဲကျေးရွာရှိဒန်ဂို73စီဆိုင်ဓမြတိုက်ခံရကငွေကျပ်72သိန်းကျော်ပါသွားကြောင်းဒေတာတရင်များအရာသိရပါတယ်နေ့လယ်2နာရီခွဲခန့်တွင်အသက်25နှစ်အရွယ်ခန့်ရှိအမျိုးသားတဦးသည်ဆိုင်ကယ်ဖြင့်ရောက်ရှိလာပြီးစစ်ကောင်စီတပ်သားများကင်ဆောင်သောဦးစီးအမျိုးသားကဲ့သို့တနတ်တလက်ဖြင့်ဓမြဝင်တိုက်ချင်းဖြစ်ကြောင်းသိရပါတယ်အ အင်ဂျင်နဲ့ပြာရောင်ကြခင်အတွင်းဝင်ယူလာသည့်တနက်အားဆွဲထုတ်ပြီးတနက်၅ချက်ပစ်ဖောက်က73စီရောင်းချရရှိထားသည့်ငွေကျပ်12သိန်း 16,200 အယူဆောင်ပြီးထုံးပုံပြုံးလွင်လမ်းဖက်သို့မောင်းနှင်သွားသည်ဟုသိရပါရရှင်စစ်ကောင်းဆောင်၏တရုတ်ပြည်ခီးစင်မှပြန်ရောက်သည့်ဒဇောင်တိုင်းကာလအတွင်းလေးချောင်းပြစ်ခတ်တိုက်ခိုက်မှုများဆက်တိုက်လှုပ်ဆောင်ခဲ့သောကြောင့်ကလေးငယ်များအပါအဝင်ရဲသား50ကျော်သေဆုံးခဲ့ပြီး100ကျော်ထိခိုက်ဒဏ်ရာရရှိတဲ့သတင်းကိုနောက်ဆုံးတင်ပြပါမယ်။အကြမ်းဖက်စစ်ကောင်းဆောင်ဦးဆောင်ပြုလုပ်သည့်နေပြည်တော်၏ဒဇောင်တိုင်းလပြည့်နှင့်ပွဲတော်တစ်ခုတွင်လူအသက်ထက်အရေးကြီးတာဘာမှမရှိဆိုသောစာတန်းချိတ်ဆွဲထားသည့်မီးပုံပြံကိုလွှင့်တင်ခဲ့တော်လဲလက်တွေ့နိုင်မှုစစ်ကောင်းဆောင်၏တရုတ်ပြည်ခီးစင်မှပြန်ရောက်သည့်တစောင်းတိုင်းကာလတွင်၎င်း၏လက်ပါစီအချမ်းဖက်စစ်သားများကနေစင်နီပါလေးချောင်းဖြစ်ပြစ်ခတ်တိုက်ခိုက်မှုများဆက်တိုက်လှုပ်ဆောင်ခဲ့သောကြောင့်ကလင်းငယ်များပါဝင်အရက်သား50ကျော်သေဆုံးခဲ့ပြီး100ကျော်ထိခိုက်ဒဏ်ရာရရှိခဲ့လို့နိုမာလာ18ရက်နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကဖော်ပြပါရယ်ထို့ပြင်စစ်ရေးပြင့်မှတ်မဟုတ်သည့်လူနေအဆောက်အအုံများကိုဦးတည်တိုက်ခိုက်မှုများလည်းဆက်တိုက်လှုပ်ဆောင်လျက်ရှိရာဘူးတလင်းမြို့နယ်ကမ်ဘလိုမြို့နယ်မင်းတပ်မြို့နယ်အစရှိသည့်နေရာများ၌ဒေသခံပြည်သူများမှနေရွှန့်ခွာထွက်ပြေးကာအိုးမဲ့အိမ်မဲ့ဖြစ်ဘေးလွတ်ရာရှောင်တိန်နေရသည့်အတွက်စားနပ်ရိက္ခာပါဝင်ရာသီဥတုတံကိုစိုးရွားစွာကြုံတွေ့နေကြရပါသည်။အလားတူစွာပင်တိုင်းသားလက်နက်ကိုင်အဖွဲ့စည်းများ၏ထိန်းချုပ်ဒေသများကိုလည်းနှိမ့်စင်နီးပါးလေးချောင်းလက်နက်ကြီးများဖြင့်တိုက်ခိုက်လျက်ရှိရာနိုဝင်ဘာ18ရက်နေ့နံနက်အစောပိုင်း၌ရှမ်းပြည်နယ်ကွက်ခိုင်မြို့ကိုဗုံးကျဲတိုက်ခိုက်မှုကြောင့်လသားအရွယ်ကလေးငယ်တဦးအပါအဝင်အယက်သား3ဦးသေဆုံးခဲ့ရပါရဲ့ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟန်မင်းစစ်သွင်းနဲ့ခရှဲတို့ကပေးပို့ထားတာဖြစ်ပါရဲ့ရှင်။
ဒီရင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တောင်လည်းကြီးကဗျာကန်တာမှာတော့မင်းကိုနိုင်ရေးသားထားတဲ့ငါတို့အလှည့်လာပြီးဆိုတော့တောင်လည်းကြီးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ငါတို့အလှည့်လာပြီးကြွေးကြော်တက်တက်မဟုတ်အသိပေးခြင်းဖြစ်သည်ဇက်ရှိန်မြင့်ပြီးဇက်ထွတ်ရောက်ရင်ပြင်အော်ကက်စထရာပြီးပြီးနှစ်ယောက်စသုံးယောက်စစတီးခတ်တော့အရရှိမျက်နာကဒုရိယကိုစီနဲ့တပွဲပွဲရောက်ချလာတာပရိသတ်ကိုယ်တိုင်ပါဝင်နိုင်ပါတယ်။အော်ကက်စထရာကြီးကိုပြည်သူလူထုကသာအားပေးပါ။ဒါအရေးတကြီးအလုပ်ပါ။အဝေးရောက်တွေကအစရောက်ရအရက်ကရရနီးနဲ့တောင်းတောင်းဖြဖြကြိုးစိုးအားပေးပါ။ຫນွေဥအတွက်လက်ခုပ်တံများကကဘာကြီးကိုညင်းမရအောင်တက်တေထူအာယုံဆိုင်အဆုံးဖြတ်ပေးမှာပါ။ပါဝင်တီးခတ်သူတိုင်းကိုမခွဲမခြားတခဲနဲ့အားပေးပါ။တန်စုံတီးဝိုင်းတစုံလုံးကိုအားပေးပါ။ခြံစည်းရိုးအထုပ်ပိုက်ချောင်းနေသူတွေလည်းအနာဂတ်ပြည်ဝင်ခွင့်လက်မှတ်ဝယ်ပါ။နိုင်ငံသက်မှဘာမှလကားမရထိုက်တန်ရာပေးဝင်ပါ။ဒီရက်ထဲပဲနောက်ထပ်အားဖြစ်တွေ့ကြအောင်ပါပါ။မှန်စွာအောင်စိတ်တက်ပါစေ။ညှက်ပူးညှက်ပိတ်အကွက်တွေတဲကခြေကားရလက်ကားရလှုပ်လာရင်အာယုံမလွဲအချိန်မဆွဲစိတ်ဝမ်းမကွဲရမယ်။ပြည်သူအလံကရဲရင်ကြီးတလိုင်းပြီးတလိုင်းလာမည်မပြီးသေးဘူးငါတို့အလှည့်လာပြီ
ရေဒီယို NUG မှာဆက်လက်အတန်းလွှင့်နေပါတယ်အခုတစ်ခါမှာတော့မြန်မာနေဦးခရိုနီကယ်နိုဝင်ဘာ18ရက်မြင်ကွင်းဖြစ်တဲ့တိမ့်ပိုက်ထင်းချုံမြို့89မြို့နေမီအလိုက်ထုတ်ထားတဲ့စစ်မိန်တွေဆိုတဲ့မူမခဆောင်းပါးကိုပူပူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနေဦးခရိုနီကယ်နိုဝင်ဘာ18မြင်ကွင်တိမ့်ပိုက်ထင်းချုံမြို့89မြို့နယ်မြေအလိုက်ထုတ်ထားတဲ့စစ်မိန်တွေတော်လန်ရေးတပ်တွေတိမ့်ပိုက်ထင်းချုံထားတဲ့မြို့89မြို့ရှိပြီလို့သတင်းများကဆိုကြပါတယ် People's Spring ကယနေ့သတင်းမှာအရခတပ်တော် AA ကရခိုင်ပြည်နယ်ကကျင်းနလီမြို့ကိုတင်ပိုက်ထားတယ်လို့နိုဝင်ဘာလ14ရက်မနက်အစောပိုင်းကထုတ်ပြန်တဲ့အရခနဲ့ပလဝဒေတာဆက်ဆံရေးတနစ်ပြည့်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လို့ရေးထားပါတယ်။လက်တလောကချင်ပြည်နယ်ဘက်မှာနောက်ဆုံးမျိုးဆိုရင်ကချင်လွတ်လပ်ရေးတပ်မတော် KIA ကမြန်မာတရုတ်နယ်စပ်ကမြို့ငယ်လေးဖြစ်တဲ့ဖီမော်မြို့ကိုနိုဝင်ဘာလ2ရက်မှာတင်ပိုက်ခဲ့တာဖြစ်ပါတယ်။ဒါ့အပြင် AA ကအမ်မောင်တော်ကွာတောင်ကုန်းမြို့တွေကစစ်တပ်လက်ကျန်စခန်းတွေတရင်ဌာနချုပ်တွေကိုဥတီတိုက်ခိုက်နေတဲ့သတင်းတွေဖတ်ရပါတယ်။ PDF တွေကအင်းတော်မြို့ချင်းညီနောင်ပူပေါင်းတပ်တွေနဲ့မင်းတပ် CDF တို့ကမင်းတပ်မြို့နဲ့ဖလန်းမြို့တိုင်တိုက်ပွဲတွေဆင်နွှဲနေပါတယ်။ ရခိုင်ဘက်ကတော့ပလဲမျိုးတင်းစစ်စင်ရေးကို BNR ကဥပေါင်းတပ်ဖွဲ့တွေနဲ့ဆင်နွှဲပေးမယ်ပြန်လည်ဆုတ်ခွာခဲ့တယ်လို့ထုတ်ပြန်ပါတယ်တောင်ပိုင်းမှာလည်း KNU တပ်မဟာအလိုက်စစ်စခန်းတွေမြို့တွေရွာတွေကိုဝိုင်းပတ်တိုက်ခိုက်နေတာကိုလည်းသတင်းတွေမှာဖတ်နေရတာဖြစ်ပါတယ်။နယ်မြေအမြောက်များလက်လွတ်ထားရတဲ့ကင်းဒီဒေသမှာစစ်ကောင်စီကပြန်လည်ထိုးစစ်ဆင်မှုအင်အားအမြောက်အများဖြစ်တင်းနေတယ်လို့ KNU စီရေးသတင်းရင်းမြစ်တွေမှာဖော်ပြလာပါတယ်။ဖဲခုံမိုးပြေလိုက်ကော်လမ်းကြောင်းပေါ်မှာရှိတဲ့တရင်တပ်ဖွဲ့တွေကိုအဓိကအင်အားဖြစ်နေပြီးနောက်ထပ်လမ်းကြောင်းတစ်ခုဖြစ်တဲ့လိုက်ကော်ကနေဘောလခဲပါဆောင်လမ်းကြောင်းကနေပြန်လဲစစ်တောင်းထိုးအင်အားဖြစ်မဲ့သဘောကိုတွေ့ရှိရကြောင်း KNF ဒုစစ်ဦးစီးချုပ်မာဝီကဆိုပါရယ်အဲ့ဒီထဲမှာစစ်ရေးအပြင်တော်လှန်ရေးတပ်များအဖွဲ့များတွင်ထိမ့်ချုပ်ရေးစိုးမိုးရေးအတွက်ဒေတာလိုက်တသမတ်တဲမဟုတ်တဲ့လုံခြုံရေးဆိုင်ရာနီးနာများအမိန့်ညွှန်ကြားချက်များထုတ်ပြန်ထားတာကိုလည်းဆိုရှယ်မီဒီယာများကနေဖတ်ရှုရပါတယ်အထူးသဖြင့်အညာဒေတာကိုဒေတာခံတော်လှန်ရေးတပ်ဖွဲ့တွေ NUG လက်အောက်ခံ PDF တပ်ရင်းတပ်ဖွဲ့တွေပါသုံးလုံးအဖွဲ့တွေလှုပ်ရှားနေကြတာထိမ့်ချုပ်နေကြတာအပြင်အခြားစစ်တေသတွေကနေ BPL လို့တော်လှန်ရေးအဖွဲ့အစည်းတွေလာရောက်အခြေဆိုင်မယ်ဆိုတော့ပြောကြားချက်တွေပြီးမှတုံ့ပြန်မှုမျိုးစုံကိုတွေ့ရတာဖြစ်ပါတယ်အတီမပြုတ်နိုင်သေးတဲ့ထုတ်ပြန်ချက်နှစ်ခုမှာတစ်ခုကမကွေးတိုင်းပေါင်းမြို့နယ်ပကဖတာဝန်ခံဤထုတ်ပြန်ချက်မှာ NUDE လက်အောက်တွင်မရှိသောတီးခြားလက်နက်ကိုင်အဖွဲ့အစည်းများ၎င်းတို့နယ်မြေတွင်ခွင့်ပြုချက်မရှိဘဲဝင်ရောက်နေကြသို့သောဒေတာဤအုပ်ချုပ်ရေးနှင့်အထွေထွေကိစ္စရပ်များကိုဝင်ရောက်မစွပ်ဖက်စေလိုကြောင်းပြုလုပ်ပါကမြည်သည့်မိဖက်အဖွဲ့ကိုမစွပ်ပြင်းပြင်းထန်ထန်အရေးယူမယ်လို့တတိပေးစာထုတ်ပြန်ထားတာတခုတွေ့ရပါတယ်နောက်တစ်ခုထုတ်ပြန်ချက်ကတော့မကွေးတိုင်းမြိုင်မြို့နယ်ပကဖတာဝန်ခံဤအလားတူထုတ်ပြန်ချက်ဖြစ်ပါတယ်မြို့နယ်အတွင်းမြည်သည့်အဖွဲ့စီမစွပ်လက်နက်ကင်သွာလာခြင်းကိုကန့်သက်ခြင်းစစ်ဆေးခြင်းမခံယူပါကပြစ်ခတ်တိုက်ခိုက်ခြင်းပြုရန်နဲ့ဖြတ်တန်းရာလမ်းပိုင်းများကိုမိုင်းခွဲဖြက်စီးပြန်ဆိုတဲ့ထုတ်ပြန်ချက်ကိုဖတ်ရှုရတာဖြစ်ပါတယ်။အညာဒေတာကဒေတာခန့်အဖွဲ့အစည်းလိုက်ထုတ်ပြန်တာမျိုးထူးခြားတယ်လို့ဆိုနိုင်ပေမယ့်အခြားတိုင်းရင်းသားဒေတာတွေမှာချင်းကင်းနေနဲ့ကရင်တပ်မဟာဒေတာတွေမှာလည်းဒေတာခန့်အဖွဲ့လိုက်တွေအပြင်အဖွဲ့ဆောင်တာဝန်ခံထားတဲ့ဗဟုအဖွဲ့အစည်းလိုက်နားလည်မှုတွေဆက်ဆံရေးတွေတိစောက်ခဲ့ရတဲ့အတွေ့အကြုံကို PDF တွေတိုင်းရင်းသားအဖွဲ့တွေလိုကေအဖွဲ့တွေကိုယ်တိုင်ရှိထားပြီးဖြစ်တယ်လို့စီရီအကဲခတ်ချူကမှတ်ချက်ပေးပါရယ်လက်နက်ကင်အဖွဲ့ပေါင်းစုံလှုပ်ရှားသွားလာနေတဲ့တိုင်းသားနယ်မြေတွေကဓာရီကိုကျင်သားရနေပြီဖြစ်ပေမဲ့ဗမာတွေအများစုနေထိုင်ကြတဲ့စကိုင်းမကွေးမန္တလေးဒေသတွေမှာဒီလိုစုဖွဲ့မှုမျိုးစုံနဲ့လှုပ်ရှားသွားလာပုံတွေကိုတဖြည်းဖြည်းပို့ပြီးမြင်ကြရလိမ့်မယ်လို့လည်းဆိုပါရယ်အဲဒီကနေထွက်ပေါ်လာတဲ့ပဋိပက္ခတွေအပြင်ညှိနှိုင်းဆွေးနွေးမှုတွေပြန်လည်ထိန်းညှိမှုတွေလည်းတွေ့ရလိမ့်မယ်လို့ခန့်မှန်းကြပါရယ်ဒီကနေ့မှာအချားမှတ်သားစရာသတင်းတစ်ခုအနေနဲ့ကတော့စစ်ကောင်စီဟာစစ်လေယာဉ်တွေစစ်ရဟတ်ယာဉ်တွေအပြင်လက်နက်တပ်ဆင်ထားတဲ့ drone တွေကိုပါကြဲကြဲပြန့်ပြန့်တိုးချဲ့တပ်ဆင်လာလိမ့်မယ်လို့သတင်းတွေကနေဆိုလာကြတာဖြစ်ပါတယ်။သတင်းတွေကရေးတဲ့စီမှာစစ်ကောင်ဆောင်မင်းအောင်လှိုင်ကတရုတ်ပြည်က drone ထုတ်လုပ်ရေးစက်ရုံတွေကိုသွားတဲ့အကြောင်းစိုက်ပျိုးရေးနဲ့လူမှုကယ်ဆယ်ရေးအတွက် drone များကိုဝယ်ယူမယ့်အကြောင်းဆိုထားပေမယ့်စစ်ကောင်စီဤကပ္ပဆဆိုတဲ့စစ်လက်နက်ထုတ်လုပ်ရေးစက်ရုံတွေကနေပြုပြင်ပြီးတော့တိုက်ခိုက်ရေး drone တွေအထိသုံးဆဲဖို့ရည်ရွယ်ချက်ရှိတယ်လို့လည်းခန့်မှန်းပြောဆိုချက်တွေရှိတာဖြစ်ပါတယ်။လက်ရှိမှာတရုတ်အစိုးရဤနှွေဦးတော်လှန်ရေးပေါ်ထားရှိတဲ့သဘောထားနဲ့ပတ်သက်မှုတွေစစ်ကောင်စီနဲ့ဆက်ဆံရေးထူထောင်ပြီးစွပ်ဖက်လာမှုတွေကိုထင်ထင်ရှားရှားတွေ့လာနေရတဲ့အချိန်လည်းဖြစ်ပါတယ်။မြန်မာနှွေဦးတော်လှန်ရေးမှာစစ်ရေးကရှေ့ကနေပြီးအဆုံးဖြတ်ပေးမယ်လို့ခံယူချက်တွေသဘောထားတွေရှိချပေမယ့်အခုလိုအိန္ဒိယနိုင်ငံကြီးတနိုင်ငံကစစ်ကောင်စီဘက်ကမဲတင်ပေးနေတာမျိုးကိုတော့တော်လန်ရေးဥဆောင်အဖွဲ့အစည်းတွေကနိုင်ငံရေးနည်းလမ်းနဲ့တုံ့ပြန်ကြဖို့သာစဉ်းစားရွေးချယ်ကြရလိမ့်မယ်လို့ထင်မြင်မိပါတယ်။အညာနဲ့အခြားဒေတာတွေကဒေတာတွင်ပဋိပက္ခတွေကိုမိမိတို့အချင်းချင်းဆွေးနွေးအပြေရှာနိုင်ကြသလိုမျိုးအိန္ဒိယနိုင်ငံတွေနဲ့ဆက်ဆံရေးကိုလည်းဆွေးနွေးမှုကနေမိမိတို့အမြင်သဘောထားကိုထိရောက်အောင်ထုတ်ဖော်ပြသဖို့လိုလိမ့်မယ်လို့ဆိုချင်ပါတယ်ရှင်။
ရေဒီယို NUG သောတာရှင်များခင်ဗျာဒီနေ့မနက်ရက်နောက်ဆုံးအစီအစဉ်အနေနဲ့တော်လန်ရေးတီးဂီတာအစီအစဉ်ဖြစ်ပါတယ်စလိုင်းတန်ကီရေးသားထားပြီးတော့စလိုင်းတန်ကီနဲ့အဖွဲ့တီးဆူထားတဲ့ NUG နဲ့ဒီနွေဦးဆိုတဲ့တော်လန်ရေးတီးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
เพียรดีหน่วยอู ရှာရင်ခက်ခဲချမ်းသာနဲ့ဒီခရီးပုံရံသူကိုအချင်းမုံကြမယ်လေတိုက်ဆိုအာဏာရှင်ကိုဒီမိုကရေစီပန်ဆင်ဖို့တိုက်ယူမယ
် National Unity Government Policy Line နိုင်ငံတကာပေါင်းစည်းခြင်းနဲ့
ခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုထူကြပါလို့ရှင်ရေဒီယိုအန်ယူဂျီကမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များ လို့အားပေးမြရဲ့ Radio NUG ဖြစ်ပါရှင်အရေးတော်ပုံအောင်ရမည်